မရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံပွဲကနေနှစ်နိုင်ငံဆက်ဆံရေးအတွက်အထူးတိုးတက်မှုရရှိခဲ့ကြောင်းမနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့တရုတ်သမ္မတနဲ့ဖလော်ရီဒါပြည်နယ်ကမာရာလာဂိုကမ်းခြေအပန်းဖြေစခန်းမှာတောက်ကြနေ့ကဒုတိယနေ့အဖြစ်ဆက်လက်တွေ့ဆုံခဲ့ပြီးနောက်သမ္မတထရမ့်ကအခုလိုပြောကြားခဲ့တာပါ။ပြဿနာအများအများကိုအနာဂတ်မှာဆက်လက်ဖြေရှင်းနိုင်မယ်လို့သူယုံကြည်ကြောင်းလဲသမ္မတထရမ့်ကပြောပါတယ်ခင်ဗျာ။သမ္မတရှီကျင်းပင်ကလည်းမိမိတို့အချင်းချင်းနားလည်ယုံကြည်မှုတွေပုံမရရှိခဲ့ကြောင်းနဲ့ကုံတော်ရေးနဲ့ယင်းနှမြောက်နာမှုတွေပုံမပြုတ်လို့ဖို့သမ္မတထရမ့်ကိုတိုက်တွန်းခဲ့ကြောင်းပြောပါတယ်။တရုတ်သမ္မတနဲ့တွေ့ဆုံတဲ့အခါမှာကုံတော်ရေးအရတဖက်သားဖြစ်နေတာတွေနဲ့မြောက်ကိုရီးယားပြဿနာတွေကိုဆွေးနွေးမယ်လို့သမ္မတထရမ့်ကကြိုတင်ပြောကြားခဲ့ပါတယ်။နိုင်ငံရေးအကြက်ခတ်တွေကတော့အင်ရှင်ပြစ်တဲ့ထရမ့်ဟာအရင်ကလိုပြင်းထန်တဲ့အသုံးနှုန်းနဲ့အမူအရာတွေမရှိဘဲတရုတ်သမ္မတနဲ့အဖွဲ့ကိုအဲ့ဝစ်ကြည့်ဖို့တတိထားကြိုးစားခဲ့တယ်လို့တရုတ်သမ္မတကလည်းကဘာမြေငင်းညာရေးအတွက်မိမိတို့သမိုင်းတာဝန်ကြည့်ဖို့ကြိုးစားကြမှာဖြစ်တယ်ဆိုတော့ရေဘူးအဆန်ဆန်စကားတွေနဲ့အပြုသဘောပြောကြခဲ့တယ်လို့ဝေဖန်ကြပါတယ်တရုတ်သမ္မတရှီကျင်းပင်ကသမ္မတထရမ့်ကိုတရုတ်ပြည်လာရောက်ဖို့ပြန်လည်ဖိတ်ကြားခဲ့တာကိုသမ္မတထရမ့်ကလက်ခံခဲ့ကြောင်းနဲ့ဒီနှစ်မကုန်ခင်သွားရောက်လက်ပတ်မှာဖြစ်ကြောင်းလည်းသိရပါတယ်တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတထရမ့်တို့ဖလော်ရီဒါအပန်းဖြေစခန်းကိုရောက်ရှိခဲ့တဲ့ကြာသပတေးနေ့ညနေဟာသမ္မတထရမ့်ရဲ့အမိန့်အရစီးရီးယားအစိုးရလီဒါစခန်းကိုအမေရိကန်ရေတပ်သင်းမောတွေကတွမ်ဟော့ခ်ပယ်ထိန်ဒုံးကျင်56စင်းပစ်ခတ်ခဲ့ခြင်းနဲ့တိုက်ဆိုင်နေပါတယ်။စီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရကပြီးခဲ့တဲ့ပုတ်တဖူးနေ့မှာတော်လှန်ရေးသဘုံတွေလက်ထဲကျရောက်နေတဲ့ခန်ရှိတ်ခွန်မြို့ကိုဒါရုဗီရာအစိမ့်ငွေဘုံတွေကျဲချလို့အရသာ86ဦးသေဆုံးခဲ့ပြီးအများအပြားဆေးရုံတင်ထားရပါတယ်။တည်ဆုံးသူတွေထဲမှာကလေး28ဦးလည်းပါဝင်ပါတယ်။ဒီကိစ္စကိုလူမဆန်မှုအဖြစ်အမေရိကန်အပါအဝင်ကမ္ဘာနိုင်ငံအများအပြားကစတင်ရှုံချခဲ့ပါတယ်ခင်ဗျာ။သမ္မတထရမ့်ကဆီးရီးယားရဲ့လောက်ရဟာနိုင်ငံတကာဓာတ်ရုပ်ဗေဒလက်နက်သုံးစွဲမှုပိတ်ပင်ရေးဗဒိညင်ကိုချိုးဖောက်တာဖြစ်ကြောင်း။ဒါကြောင့်အမျိုးသမီးနဲ့ကလေးတွေကိုလူမဆန်တိုက်ခိုက်ခဲ့မှုကိုအရေးယူတဲ့အနေနဲ့ဒီတိုက်ခိုက်မှုကိုဆောင်ရွက်ခဲ့တဲ့ဆီးရီးယားလေဒါစခန်းကိုအကန့်အသတ်နဲ့ဘုံကျဲဖို့မိမိအမိန့်ပေးခဲ့ကြောင်းကြေညာပါတယ်။အမေရိကန်လွှတ်တော်200လုံးမှရှိတဲ့အမတ်တွေကအခုတိုက်ခိုက်မှုကိုထောက်ခံလိုက်ပါတယ်။အထက်လွှတ်တော်အမတ်မစ်ချ်မက်ကောနဲကဒါဟာအစတ်ကိုသူလုချင်တယ်လို့လုပ်လို့မရဘူးဆိုတာသတိပေးလိုက်တာပဲလို့ပြောပါတယ်။တချို့အမတ်တွေကတော့ဆီးရီးယားကိုနောက်ထပ်တိုက်ခိုက်မယ်ဆိုရင်လွှတ်တော်နဲ့တိုင်ပင်ပါလို့ပြောကြပါတယ်။ဒီတိုက်ခိုက်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကဆွေးနွေးခဲ့ရမှာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကအမေရိကန်ပြည်ထောင်စုကိုထောက်ခံခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဆီးရီးယားငြိမ်းချမ်းရေးအတွက်နိုင်ငံရေးအရာအဖြစ်ရှာဖို့တိုက်တွန်းခဲ့ပါတယ်။ဒီတော့တွင်ဂျပန်နဲ့ဂျာမနီအပါအဝင်အမေရိကန်ရဲ့တခြားမဟာမိတ်နိုင်ငံတွေကလည်းတိုက်ခိုက်မှုကိုထောက်ခံကြောင်းပြောပါတယ်။ရုရှားအစိုးရကတော့ဒါဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကျူးကျော်ထိပါတာဖြစ်တယ်။ဒီလောက်ရရဲ့အကျိုးဆက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောပါရခင်ဗျာအမေရိကန်ဒုံးမြန်တွေနဲ့ပြစ်ခတ်ခဲ့တဲ့ဆီးရီးယားလေဒါစခန်းမှာအာဆတ်အစိုးရကိုတွားရောက်ကူညီနေတဲ့ရုရှားအထူးတပ်ဖွဲ့တွေနဲ့စစ်ရဟယင်တွေလည်းရှိပါတယ်ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗက်ဒက်ဖ်ကအမေရိကန်တိုက်ခိုက်မှုကြောင့်စစ်ရေးအရာထိတိုက်တွဲဖို့လက်ထကမ်းအလို့ကိုရောက်ရှိခဲ့ကြောင်းပြောပါတယ်အမေရိကန်အရာရှိတွေကတော့အခုလိုတိုက်ခိုက်မဲ့အကြောင်းရုရှားတွေကိုကြိုတင်အသိပေးရှောင်ရှားခိုင်းခဲ့တယ်လို့ပြောကြပါတယ်။ဝေဖန်သူတချို့ကတော့အခုလိုဆီးရီးယားကိုအမေရိကန်ကတိုက်ခိုက်လိုက်တာဟာမြောက်ကိုရီးယားအစိုးရကိုသတိပေးရာကြသလိုသူတို့လုပ်နေတဲ့နျူကလ িয়ার လက်နက်စီမံကိန်းကိုပုံမမြန်ဆန်စွာဆောင်ရွက်ဖို့တွန်းအားပေးရလဲရောက်စေနိုင်တယ်လို့ပြောပါတယ်ခင်ဗျာ။